သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
်သောတာရှင်များကိုဒီဇင်ဘာလ10ရက်ပုံထူးနေ့အတွက် SPS News Flash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကဒေရော်အောင်ပါယနေ့အတွက်ထိတ်တန့်သတင်းများဝင်ကြီးချုပ်အန်သနီအယ်ဘနီစီကဩစတြေးလျလူငယ်တွေကိုဆိုရှယ်မီဒီယာမှာပါပဲနှွေးရသည်ကိုပျော်ရှင်စွာဖျက်ဆီးဖို့တိုက်တွန်းလိုက်ပါတယ်။အွန်လိုင်းပေါ်ရှိကလေးသူငယ်များအားပိုမိုကောင်းမွန်စွာကာဝေးရန်ရည်ရွယ်တဲ့ကမ္ဘာပထမဆုံးဥပဒေများကိုယနေ့ဒီဇင်ဘာလ10ရက်နေ့မှာအသက်ဝင်လာသောကြောင့်ဆယ်ကျော်သက်ထောင်ပေါင်းများစွာသည်ယခုအခါဆိုရှယ်မီဒီယာမှာပိတ်ပင်ခံထားရပါတယ်။ယူဆာဝဲမြောက်ပိုင်းကန်ယူဒါမှာတော်မီငိမ့်သက်ရင်သေဆုံးသွားတဲ့မိသက်သမားကိုသူ့မိသားစုကထုတ်ပြန်တဲ့ကြေညာချက်မှာဂျွန်လိုဟန်တို့ဖော်ပြခဲ့ပါတယ်။အသက်59နှစ်အရွယ် National Parks and Wildlife Service မှဝန်ထမ်းသည်ဘူလာဒဲလာဒေသတွင်မိငိမ့်သက်နေစဉ်သစ်ပင်ပြိုကျမှုကြောင့်သေဆုံးခဲ့ခြင်းဖြစ်ပါတယ်။ကမ္ဘောဒီးယားနဲ့ထိုင်းတို့ကြားတိုက်ပွဲများပြင်းထန်လာက၎င်းတို့ရဲ့အချုပ်အခြာကိုကာကွယ်ရာတွင်ဆုတ်ယုတ်မှာမဟုတ်ကြောင်းအရှိတောင်အာရှအိန္ဒိယချင်းနှစ်နိုင်ငံစလုံးကပြောဆိုထားပြီးနောက်တိုက်ပွဲများပုံမူပြင်းထန်လာပါသည်။ဒီနေ့နာနေ့တွင်ပြန်လည်ဖြစ်ပွားခဲ့သောတိုက်ပွဲများပြန်လည်စတင်ခြင်းအတွက်တစ်ဖက်နဲ့တစ်ဖက်အဖြစ်တင်နေကြတော့လေဇူလိုင်လမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အဖြစ်ခတ်ရစဲရေးကိုမြည်သို့ကေတီနိုင်မီကိုမရှင်းလင်းသေးတော့လေနှစ်ဖက်စလုံးကတစ်ဖက်နဲ့တစ်ဖက်အဖြစ်တင်နေကြပါတယ်ယူကရိန်းသမ္မတဗလာဒီမီယာဆယ်လင်စကီသည်ပြန်လည်ပြင်ဆင်ထားသောငြိမ်းချမ်းရေးအစီအစဉ်ကိုအင်ပီရိုသို့တင်ပြရန်ပြင်ဆင်နေချိန်မှာရုရှားထံနယ်မြေများကိုဆွတ်လွန့်ရန်ညှင်းဆို့ထားပါတယ်Mr. Zelensky သည်ရုရှားအားအထူးကလိုက်ပြောပေးတဲ့သဘောတူညီချက်ကိုအမေရိကန်မှထောက်ခံခြင်းမှဟန်တားရန်အတွက်တွန်းအားပေးမှုတစ်စိတ်တစ်ပိုင်းအဖြစ်ဥရောပနဲ့နေတိုးခေါင်းဆောင်များနဲ့တွေ့ဆုံစဉ်မှာဒီမှတ်ချက်ကိုပေးခဲ့ခြင်းဖြစ်ပါတယ် International Federation of Journalists 2025ခုနှစ်တွင်ကမ္ဘာတဝန်းရှိအဖြစ်အပျက်များကိုသတင်းယူရင်းသတင်းထောက်121ဦးအသတ်ခံခဲ့ရကြောင်းပြသတဲ့၎င်းရဲ့နှစ်ပတ်လည်အစည်းအဝေးခန်းစာကိုထုတ်ပြန်ခဲ့ပါတယ်။အရှိလဲပိုင်းတွင်သေဆုံးသူ69ဦးရှိပြီး၎င်းတို့အနက်52ဦးသည်ဂါဇာတွင်အများဆုံးဖြစ်ပါတယ်။အာရှပစိဖိတ်ဒေသမှာ journalist 15ဦးသေဆုံးခဲ့ပြီးဥရောပမှာအများစုမှာ Ukraine တွင်10ဦးသေဆုံးခဲ့ကြောင်းအစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ကမ္ဘာတဝန်းမှာသတင်းထောက်900ကျော်ကိုအချင်းထောင်များတွင်အချင်းချထားတယ်လို့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။နေ့စဉ်သတင်းတို့ news/များပုံမှန်ကြားသိရန် SPS language podcast ကိုတွားရောက်ကြည့်ရှုပါ။သို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါ
ဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ
ဒါမျိုးသတင်းဆောင်းပါးတွေကိုပိုနားဆင်လိုပါလား Apple Podcast Google Podcast Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ